အာဖဂန်နစ္စတန်နိုင်ငံမှာမနှစ်ကလေကြောင်းဘုံကျဲတိုက်ခိုက်မှုတွင်နေစည်းမချဆရာဝန်များအဖွဲ့ကလုတ်ကန်နေတဲ့ဆေးရုံတစ်ခုကိုထိမှန်ပြီးလူ42ဦးသေဆုံးခဲ့ရတဲ့အတွက်ဒီလုတ်ရက်မှာအရာရှိ16ဦးကိုအမေရိကန်စစ်တပ်ကစီးကမ်းအရရေးယူလိုက်ပါတယ်။ဒါဟာရာဇဝတ်မှုမဟုတ်ဘူးလို့လည်းဆုံးဖြတ်ထားပါတယ်။ဒီမတော်တဆမှုကိုစစ်ဆေးရမှာတာမန်ထက်လွန်ကဲတဲ့တင်းမာမှုအခြေအနေမှာစစ်လက်နက်ချိုယွင်းမှုတွေကြောင့်ကန်ဆိုးမှုမှောင်ကျခဲ့ခြင်းသာဖြစ်တယ်လို့အရှေ့အလယ်ပိုင်းဒေသဆိုင်ရာအမေရိကန်ဗိုလ်ချုပ်ကြီးဂျိုးဇက်ဗော်ဒါကတောက်ကြံနေပင်နဂွန်စစ်ဌာနချုပ်မှသတင်းတောက်တီကိုပြောပါရယ်အဲ့ဒီလေကြောင်းတိုက်ခိုက်မှုဟာရာဇဝတ်မှုတစ်ခုမဟုတ်ကြောင်းနဲ့ဒီဖြစ်ရမှာပါတဲ့အမှုတန်းတွေကလည်းသူတို့ပြစ်မှတ်ထားတဲ့အရာဟာဆေးရုံတစ်ခုဆိုတာမသိခဲ့ရဘူးလို့သူကပြောပါရယ်တမင်ယူရပြီးလုခဲ့တာမျိုးမဟုတ်ဘူးဆိုတဲ့အချက်ကြောင့်ဒါဟာစစ်ရာဇဝတ်မှုမမြောက်ဘူးလို့ဗော်ဒါကပြောပါရယ်စုံစမ်းစစ်ဆေးတွေ့ရှိချက်တွေဟာနိုဝင်ဘာလတည်းအမေရိကန်စစ်တပ်ကထုတ်ပြန်ခဲ့တဲ့ပနမစစ်ဆေးတွေ့ရှိချက်တွေနဲ့ကွဲလွဲမှုမရှိပါဘူးစစ်တပ်ကချမှတ်လိုက်တဲ့ပြစ်ဒဏ်တွေထဲမှာစာနဲ့သတိပေးတာယာဒူးတိုးတက်မှုရပ်ဆိုင်းတာတာဝန်ထမ်းဆောင်ခွင့်ရန်နာထားနိုင်တာမျိုးတွေပါဝင်ပါတယ်အရေးယူခံရတဲ့16ဦးထဲမှာဗိုလ်ချုပ်2ဦးလည်းပါဝင်ပါတယ်